အမေရိကန်နိုင်ငံသားတွေဟာတနင်္လာနေ့မှာ Labor Day အလုပ်သမားနေ့အားလိုက်ရဲ့အဖြစ်ဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဘရက်အိုဘားမားကအလုပ်သမားတွေရဲ့အနည်းဆုံးဝင်ငွေကိုတိုးမြှင့်ပေးဖို့အတွက်ကွန်ဂရက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။တနင်္လာနေ့အလုပ်သမားနေ့ပြည်ဝဲရှင်ပွဲဆင်နွှဲနေတဲ့ West Coast Sin ပြည်နယ်မှာမင်ကွန်းပြောဆိုရာမှာအနည်းဆုံးလစာကိုတိုးမြှင့်ပေးတဲ့ပြည်နယ်တွေကအနည်းဆုံးငွေတိုးမပေးတဲ့ပြည်နယ်တွေထက်အလုပ်အကိုင်တွေပိုးပြီးတော့တိုးတက်လာတယ်လို့ပြောဆိုပါတယ်။သမ္မတကတနင်္လာလို့အနည်းဆုံးဝင်ငွေကိုတနာရီ 9.25 ဒေါ်လာကနေတနာယီကို 10.13 ဒေါ်လာအထိတိုးမြှင့်ပေးဖို့ကွန်ဂရက်ကိုတောင်းခံလိုက်ပါတယ်။အမေရိကန်အလုပ်သမားနေဟာတိုင်းပြည်အတွင်းမှာရှိတဲ့အလုပ်သမားတွေရဲ့တာဝန်ကျေမှုကိုဂုဏ်ပြုတာဖြစ်တယ်လို့နွေရာသီကုန်ဆုံးတဲ့အထိမ့်မှတ်ဖြစ်ပျော်ဝဲရှင်ပွဲပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ။